to the Voice of America in Burmese.
Mingla nya jam ma shin. VOA American Tan ye 2020 pye nhen ma la 4 ye boudu ni nya bai season 2 go American Pi Dawn Su myo raw Washington DC ga ni dai yai chou le ni ba bi. Line to meter 1925 32 prathama nai wa ma line lat meter 190 ro ne adu. VOA ye Facebook sa myan na VOA Burmese News ga ni pye raw le chou le chain ne de pye ni na sin nai ma le shin.ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆင်မြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတဲ့ပါတီတွင်အကျိုးရွေးချယ်ပွဲတွေကစူပါကျူးစဒေးကျင်းတဲ့14ခုရွေးချယ်ပွဲမှာဂျိုးဘိုက်တန်အများစုအနိုင်ရနေပါတယ်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်အကျောင်း900တိုးလာတယ်လို့ဒီကနေ့ပြောပါတယ်ဆီးရီးယားမြောက်ပိုင်းလူသားစာနာမှုအကူအညီတွေအမေရိကန်ကဒေါ်လာ100တန်းကူညီမယ်လို့ကြေညာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မလ10ရက်နေ့မှာမဲခွဲဆုံးဖြတ်မဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမှူးချမှာဘယ်ပုံမှန်တွေပါတယ်ဆိုတာ
ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59ပုံမှန
်ကြီးတော်စုလွှတ်တော်နိုင်ငံကဥတီခွန်မြတ်ရဲ့ကြေညာချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့နောက်ဆုံးသိထားရသမျှအခြေအနေနဲ့တူတိုက်ပွဲတွေရှိနေရာချင်းပြည်နယ်ပလဲဝနဲ့ရှမ်းပြည်နယ်တောင်ပိုင်းမှာလည်းအလားတူပဲဒီအစိုးရတပ်နဲ့ RCSS SSA တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ပြည်သူတွေစားနပ်ရိက္ခာပြတ်လတ်နေတယ်ဆိုတဲ့အခြေအနေတွေကိုလည်းသိကြရမှာပါ။ထိုင်းနိုင်ငံတွေကလူသက်ပြီးမြန်မာပြည်ထဲမှာတိတ်ဆောက်နေတဲ့တရုတ်နိုင်ငံသား4ယောက်နဲ့2ယောက်ကိုပြန်ပြီးဖမ်းမိလို့ဒီကနေ့ပဲထိုင်းနိုင်ငံဘက်ကပြန်ပြီးတော့လွှဲပြောင်းပေးလိုက်တယ်ဆိုတာလည်းသိကြရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွဲပါတီတွင်အကျိုးရွေးချယ်ပွဲကြီးလုပ်နေတာမှာအင်္ဂါနေ့ကပြည်နယ်ပေါင်း14ခုမှလုပ်တဲ့ Super Tuesday ရွေးချယ်ပွဲကြီးမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်တန်ကပြည်နယ်အများစုမှနိုင်ရပါတယ်။အင်္ဂါညဘက်မှာမဲရက်နဲ့အတော်များများထွက်ပြီးတဲ့နောက်California ပြည်နယ် Los Angeles မြို့မှာ Mr. Biden ကထောက်ခံသူတွေကိုအောင်ပွဲကမင်းကွန်းပြောခဲ့ပါတယ်
။ Make no mistake about it. This campaign will send Donald Trump packing.
ကျွန်တော် Donald Trump ကိုသမ္မတရာဇဝတ်ကနေဖယ်ရှားပြစ်မယ်ဆိုတာလုံးဝတန်ရားမရှိပါနဲ့လို့ Mr. Biden ကပြောပါတယ်။လက်ရှိအချိန်ထိရွေးတက်ပြီးသမျှမဲရက်လက်တွေရ Mr. Biden က Texas အပါအဝင်ပြည်နယ်6ခုမှာနိုင်ရတယ်လို့ညှိနှိုင်းအများပြားကတွက်ချက်ပြောဆိုထားပြီးမဲရွတ်တက်မှုအတော်ကြံသေးတဲ့ main ပြည်နယ်မှာတော့အကျိတ်နဲ့ဖြစ်နေပါတယ်။ဗမော့ပြည်နယ်ဒက်လစ်တော်မှာဘာနီဆန်ဒါစ်ကသူ့ရဲ့မဲဆန်ဒါနဲ့ဗမော့အပါအဝင်ပြည်နယ်၄ခုမှာနိုင်ရပါတယ်။မက်ဆာချူးဆက်ပြည်နယ်ဒက်လစ်တော်မှာအဲလစ်ဘက်ဝေါ်ရန်ဟာသူ့ရဲ့မဲဆန်ဒါနဲ့မှာတော့နိုင်မရခဲ့ပေ။တတိယနေရာအတွက်နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးဘတ်နဲ့အကျိတ်နဲ့ရှင်နေရပါတယ်။မဲဆွေဝဲအတွက်သူ့ကိုယ်ပိုင်မူတဲ့ကဒေါ်လာတန်း900ကျော်သုံးစွဲခဲ့တဲ့မစ္စတာဘလူးဘတ်ဟာဒီ Super Tuesday အကျိုးရွေးချယ်ပွဲတွေမှာမှဆင်ပြိုင်တာဖြစ်ပြီးအခြေအနေမလှဖြစ်ခဲ့ပါတယ်။
ကံကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကနေမလောက်တဲ့အတွက်ကနေလို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံပြည်ရင်ကူးစက်မှုအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့အတွက်ဒေါ်လာ100ဘီလီယံနီးပါးလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်။ဒီခါမှာဒေါ်လာ10ဘီလီယံနီးပါးလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်။တရုတ်မှာတော့ပိုးကူးဆက်သူဆက်ပြီးတော့ကြာဆင်းနေတာမှဒီကနေ့နောက်ထပ်ပိုးကူးသူ119ယောက်ရှိတယ်လို့ပြောပါရယ်။အရင်ကဆိုရင်တရုတ်မှာပိုးကူးသူနေ့စဉ်1000ချီရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါရယ်။နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးသူတဖြည်းဖြည်းတိုးလာနေရုံမကကူးစက်မှုရှိတဲ့နေရာတွေကနေတခြားဒေသတွေနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကနေတဆင့်ပိုးကူးစက်မှုတွေရှိနေပါတယ်။အီတလီကျောင်းတွေတက္ကသိုလ်တွေကိုမတ်လလည်းအထိပိတ်ထားဖို့စဉ်းစားနေတယ်လို့အစိုးရကဒီကနေ့ကြေညာပါတယ်။အီတလီကဘာလှည့်ခီးတွေကနေတဆင့်ကူးနေပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်အထိရှိနေပါတယ်။ဗြိတိန်နိုင်ငံမှာတော့တရက်ထဲပိုးကူးဆက်သူ34ယောက်အထိတိုးပြီးအခုဆိုရင်စုစုပေါင်းကူးဆက်သူ85ယောက်ရှိနေပါတယ်။ပိုးကူးတဲ့နိုင်ငံတွေတွေတိုးနေတဲ့အထက်မှာဂျော်ဒန်၊မော်ရိုကိုဆန်နဂေါ့၊ပေါ်တူဂီနဲ့ဆာဒီအာရေဗျနိုင်ငံတွေပါဝင်ပါတယ်။လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူပေါင်း 9,300 ကျော်ရှိပြီးတော့သေဆုံးသူကလည်း 3,200 ထက်မနည်းရှိပါတယ်။ကူးစက်သူရောသေဆုံးသူအများဆုံးကတရုတ်နိုင်ငံမှာပါ။အ American Piran Zumale, Kusa Dutian Sakonia, they sound to Koya Shibiro, Jale Nigan to Garo Shia Shibare, the Chene Mabe, Kabaduanga Luri and Dine, Jamai Wenanri Lure, Nakangzi Agari, the Cha Akagwerigo, Wesu Matajabo, WHO Kabat Jamai Apu Achib Gega, Banja Tavare, Coronavirus Kubo Kusa Mugo, Nakangzi Agagweriga, Agagwe Bina and Limelu, Ama Makanai Bulu, Janjan Rigale, Pioni Javare.
Kiolangama Coronavirus Bubiana Kusa Nidaja, Luigi Chowang as a leader. ဒီတော့အစားဒီတော့ပေါ်အကြီးကျယ်ရိုက်ခတ်နေပြီမယ်ဒီချင်းလေးကိုစဉ်းစားဆန်ကြော်လွားနိုင်မယ်လို့မျှော်လင့်ထားကြပါတယ်စီတော်အစားဒီတော့ဟာကမ္ဘာပေါ်ကတခြားပြည်နေရာနဲ့မှမတူဘဲတရုတ်ကမ္ဘာလက်ကြီးတွေရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်ညံတွေပေါ်မိခိုးအားထားနေရတာပါဒါပေမဲ့လေတရုတ်နိုင်ငံကခုခုမှာပါဖြန့်ခွဲလှုပ်ဆောင်လာနိုင်ကြလားလားပေါ်ဒေတာတွေလာသူတွေကအကောင်းမြင်နေကြတာဖြစ်ပ းစိမ့်ုံတွေကိုဒီလိုရွှေ့ဖို့လုပ်နေကြသူတွေအများကြီးရှိလာပါပြီ။ဒါကြောင့်ဒီကိုရိုနာဗိုင်းရပ်စ်အရေးကနေအထူးပြလာတာကကိုယ့်ရဲ့ကုန်ထုတ်လုပ်မှုကိုနောက်ထပ်ဖြန့်ခွဲထားရမယ်ဆိုတာပါပဲလို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့အခြေဆိုင် In Focus မဲခေါင်သုတေသနနဲ့အကြံပေးဖွဲ့တည်ထောင်သူ Ralph Mathias ကပြောပါတယ်။ခြေတော်ဆရာဒေတာကကုန်ထုတ်လုပ်သူတွေဟာလည်းကုန်ကျန်းအရင်းမြစ်တွေကိုတခြားနေရာတွေကနေပါရယူဖို့လှုပ်လာနိုင်တယ်လို့မလေးရှားနိုင်ငံ Key Bank စံတက္ကသိုလ်ကအကုန်လုံးဆောင်ပါမောက်ခတမ်ဆူးရင်းကပြောပါတယ်
။ COVID-19 ရောဂါကူးစက်မှုကြောင့် American စီးပွားရေးပေါ်ထိခိုက်မဲ့ဆိုးရိမ်မှုရှိနေချိန်မှာ American ဘဟုဘဏ်ကကျန်းခင်းအတိုးနှုန်းတွေကိုဓာတ်သမ5ရာခိုင်နှုန်းအရေးပေါ်လျှော့ချခဲ့ပါတယ်။ကြိုတင်အစီအစဉ်မရှိဘဲအတိုးနှုန်းတွေလျှော့ခဲ့တာမို့ဘဟုဘဏ်သတ်မှတ်အတိုးနှုန်းက1ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းကြားမှာပဲရှိရတော့မှာပါ။ကမ္ဘာစီးပွားရေးကျဆင်းခဲ့တဲ့2008ခုနှစ်ထဲကစလို့အမေရိကန်ဘဟုဘဏ်ကတစ်ချိန်တည်းမှာအတိုးနှုန်းအများဆုံးလျှော့ခဲ့တာပါ။အခြေခံအားဖြင့်တော့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာခိုင်မာနေဆဲဖြစ်တယ်လို့ဘဟုဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယောဂကူးစက်မှုကြောင့်စီးပွားရေးအပေါ်တက်ရောက်နိုင်ခြင်းအလားအလာတွေကိုအနီးကစောင့်ကြည့်နေပြီးမထိခိုက်အောင်အတတ်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဘဟုဘဏ်ရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်ပူးစ်ကူးစက်မှုကြောင့်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတွေထိခိုက်ပြီးအမေရိကန်အစုရှယ်ယာဈေးတွေပြီးခဲ့တဲ့သတင်းပတ်တုန်းက10ရာခိုင်နှုန်းကျော်ထိုးကျခဲ့ပါတယ်။ယောဂဘိုးကူးစက်မှုတွေအဆုံးသတ်သွားပြီးရင်အမေရိကန်စီးပွားရေးကအပြည့်အဝပြန်ပြီးနလန်ထူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဂျေရုံးပါဝဲလ်ကပြောကြားထားပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင
်ဗျာ။ဒီရကနေဗိုလ်ရူးညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်စီးရီးယားမှာလူသားစာနယ်မှုဆိုင်ရာအကူအညီရန်ပုံငွေဒေါ်လာ100တန်အမေရိကန်ကထပ်ပေးမဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကယ်လီ ခရက်ဖ်ကကြေညာပါတယ်
။ Humanitarian aid is only a response. The real answer is an immediate ceasefire, a durable ceasefire.
လူသားစာနယ်မှုဆိုင်ရာအကူအညီတခုသာဖြစ်ပြီးတကယ်အဖြစ်ကချက်ချင်းအပြည့်ရဖို့ခိုင်မာတဲ့အပြည့်အစုံမှုဖြစ်လာဖို့ပါ။ဒါပေမဲ့လည်းကျမတို့လေးနဲ့ထားတယ်အမေရိကန်တို့ဂရုထားတယ်ဆိုတာကိုပြသတာဖြစ်တဲ့အတွက်အခုလိုကြေညာရတာကျမဝမ်းမြောက်ပါတယ်။အချိန်နှဲမှာပဲချက်ချင်းအပြစ်ခတ်ရဆဲရရရမှာဖြစ်ပါတယ်လို့တန်မန်ကြီးခရက်ဖ်ကပြောပါတယ်။စီးရီးယားနိုင်ငံနောက်ပိုင်းကတိုက်ပွဲတွေကြောင့်ဥယျာဉ်စုံထွက်ပြေးရသူတသန်းနီးပါးရှိလာပြီးဖြစ်တဲ့အတွက်လူသားစာနာမှုအကူအညီပေးလုပ်ငန်းတွေမနိုင်မနှင်းဖြစ်နေတယ်လို့လူသားစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့မှာပြောပြီးအပြစ်ခတ်ရဆဲရထပ်ပြီးတောင်းဆိုပါတယ်။စီးရီးယားနိုင်ငံအိုက်ဒရစ်ဒေတာရဲ့လူသားပေးဒုက္ခကိုအကူအညီဖြေရှင်းဖို့လာမယ့်6လအတွက်ရန်မုံငွေဒေါ်လာပန်း900ကူညီကြဖို့ကုလသမဂ္ဂကတန်ကြားထားတာပါ။အိုက်ဒရစ်ဒေတာမှာလူပေါင်း3000ပတ်ဝန်းကျင်ရှိနေပြီးအဲ့ဒီအထက်ကအများပြားဟာနိုင်ငံတွင်းတခြားနေရာတွေကနေထွက်ပြေးလာကြသူတွေဖြစ်ပါတယ်။စီးရီးယားနောက်ပိုင်းမှာတိုက်ပွဲတွေအရှိန်မြင့်လာပြီးကြတဲ့ကဆိုရင်ကလေးငယ်6000လောက်အပါအဝင်လူပေါင်း6000-7000လောက်အိုက်ဒရစ်ပြည်နယ်ပြင်မှာထွက်ပြေးတင်းရှောင်နေကြရပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေပေါ်အမေရိကန်တပ်တွေကသူတို့အဆိုခုခံတိုက်ခိုက်ခဲ့ပါတယ်။19နှစ်နီးပါးကြာရှည်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စေဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူညီမှုလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားဖုန်းဆက်သွယ်ပြောကြားခဲ့ပြီးနိုင်ပိုင်းအကြံမှာပဲဒီကနေ့တိုက်ပွဲဖြစ်တာပါဟယ်မန်နယ်တွေကအာဖဂန်တပ်စခန်းတွေအပေါ်တောက်လျှောက်တိုက်ခိုက်နေတဲ့တိုက်ခိုက်ရေးသမားတွေအပေါ်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ငြိမ်းချမ်းရေးရဖို့အမေရိကန်ကတန်တိတ်ထန်ချထားတဲ့တချိန်ထဲမှာမဟာမိတ်အာဖဂန်တပ်တွေဘက်ကနေကာကွယ်ဖို့တာဝန်ရှိကြောင်းနဲ့တာလီဘန်တွေဘက်ကလည်းမလိုအပ်တဲ့တိုက်ခိုက်မှုတွေမလုပ်ဖို့အတွက်အမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ် အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားစနေနေ့ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းတာလီဘန်တွေကနိုင်ငံတော်တိုက်ခိုက်မှုပေါင်းဒါဇင်နဲ့ချီလုပ်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေဘက်ကလည်းပြောပါရယ်။အင်္ဂါနေ့တုန်းကသမ္မတထရမ့်နဲ့တာလီဘန်ဒုတိယအကြီးအကဲမူလာအက်ဘဒိုဂါနီဘာရာဒါတို့ဖုန်းဆက်သွယ်ပြောခဲ့တာမှာအာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်တွေအလုံးရုပ်သိမ်းပြီးသွားရင်အနာဂတ်မှာအမေရိကန်နဲ့အပြုတ်သဘောအပြန်အလှန်ဆက်ဆံရေးရဖို့ကြိုးစားသွားမယ်လို့ပြောခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ဘက်ကထုတ်ပြန်ပါရယ်။35မိနစ်ကြာတဲ့ဖုန်းဆက်သွယ်မှုအတွင်းအစဉ်ပြေပြေဆွေးနွေးနိုင်ခဲ့တယ်လို့တမ်မရာထရမ့်ကလည်းသတင်းတောက်တွေကိုပြောပါရယ်အမေရိကန်နဲ့တာလီဘန်တို့ကြားလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ထဲမှာအဓိကအချက်တစ်ခုဖြစ်တဲ့တာလီဘန်တို့နဲ့အကျဉ်းသားလဲလှယ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့အာဖဂန်တမ်မရာအက်ရှရဖ်ဂါနီကပြောကြားခဲ့ပြီးတဲ့နောက်အခုလိုတမ်မရာထရမ့်နဲ့တာလီဘန်ခေါင်းဆောင်တို့ဆက်သွယ်စကားပြောခဲ့တာပါအဲ့ဒီသဘောတူညီမှုရဖို့ညှိနှိုင်းမှုတွေအတွင်းမှာတာလီဘန်အစိုးရဘက်ကပါဝင်ဆွေးနွေးခဲ့ခြင်းမရှိပါဘူး
2012ခုနှစ်ကဖူကူရှိမားနျူကလ িয়ার ဓာတ်ပိဆိုင်ုံထိခိုက်ပျက်စီးခဲ့တာကြောင့်လူတွေတောင်းရှိဖို့အမိန့်ထုတ်ထားတဲ့မြို့တွေကမြို့တစ်မြို့ရဲ့ကန့်သတ်နေရလေးတခုကိုလူတွေဝင်ဖက်လို့ဖို့ဂျပန်ဆွေရကပြန်ခွင့်ပြုလိုက်ပါတယ်။လူကြီး8000ရှိတဲ့ဖူတူဘမြို့ရဲ့ယထာဘူဒါယုံနာကနေရာလေးတခုကိုပဲအကန့်အသတ်မဲ့နဲ့ဝင်ထွက်ခွင့်ပြုလိုက်တာဖြစ်ပြီးကျန်တဲ့နေရာအများစုကိုတော့တရက်ကြာသွားရောက်ဖို့ခွင့်ပြုချက်ရထားသူတွေပဲဝင်ထွက်ခွင့်ရမှာပါ။2010ပြည့်တိုကျိုအိုလံပစ်အားကစားပြိုင်ပွဲအတွက်အိုလံပစ်မီဆူရန်တင်တဲ့လမ်းကြောင်းထဲမှာဖူတူဘမြို့ပါဝင်တဲ့အကြောင်းအားကစားပြိုင်ပွဲစီစဉ်သူတွေကကြေညာလိုက်ပြီးတဲ့နောက်အခုလိုအကန့်အသတ်နဲ့ဝင်ထွက်ခွင့်ပေးလိုက်တဲ့အပေါ်မြို့ကန်တူဖြစ်သူယူဂျီအိုနူမာကတော့အကျဉ်းတ်ပါဘူး
။オリンピックのためだけのためにまあ避難指示を解除したり。
မြို့ကန်တွေပြောင်းရွှေ့မိထုတ်ထားတာကိုယူသိမ်းလိုက်တာနဲ့လမ်းတွေပြန်ပြင်နေတာကအိုလံပစ်အတွက်တက်တက်ပါပဲ။မြို့ကန်တွေရဲ့အနေအထားကတော့မြို့ဟာလုံးဝပြန်ပြီးလမ်းမထူလာသေးပါဘူး။ဒါကအပြောတက်တက်ပါ။စောက်လို့ရေးကုမ္ပဏီတွေနဲ့လူသမားတွေအတွက်ပဲကောင်းတာပါလို့အိုနူမာကပြောပါတယ်။2012ခုနှစ်မှာငလင်ကြီးလှုပ်ပြီးဆူနာမီလမ်းကြီးတွေရိုက်ခတ်တာကြောင့်ဖူကူရှိမားနျူကလ িয়ার ဓာတ်ပိဆိုင်ရာရဲ့အေးကန်စနစ်ပျက်စီးပြီးဓာတ်ပေါင်းမှု၃လုံးနဲ့ပျက်စီးသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းတန်နစီပြည်နယ်မှာ Nashville မြို့နယ်ဒီအနီးဝန်းကျင်မှာအင်အားပြည့်တဲ့လေဆင်နှမောင်းကြောင့်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အင်္ဂါနေ့တုန်းကဒီကယ်ဆယ်ရေးသမားတွေဟာအစာအုပ်အပြည့်စီးပုံတွေကြားမှာအသက်ရှင်ကျန်နေသူတွေကိုတနေ့လုံးလိုက်လံရှာဖွေခဲ့ပါတယ်။တန်နစီပြည်နယ်အတွက်ခြေကွဲစရာနေ့တစ်နေ့ဖြစ်တယ်လို့အုပ်ချုပ်ရေးမှူးဘီလ်လီကပြောပါတယ်။လူရေအချိန်ညဘက်ပိုင်းတညာလုံးဝင်တိုက်ခဲ့တာကြောင့်ဒေသခံတွေဟာဘေးလွယာရှောင်တိမ်ဖို့အချိန်မရခဲ့ကြပါဘူး။ Nashville မြို့အနောက်ပိုင်းကအသေးစားလေရင်ကွင်းတစ်ခုမှာတော့လေရင်ထားတဲ့ဂိုဒေါင်တွေတော်တော်များများပျက်စီးပါတယ်။ဒီအရှေ့ပိုင်းခရိုင်တစ်ခုမှာလည်းလူရဲမှုတွေမဖြစ်အောင်လို့ချိုးတင်ကာကွယ်တဲ့အနေနဲ့ညမထွက်ရကာဖျူအမိန်ကိုထုတ်ပြန်ထားပါတယ်ရှင
်။
ပေါ်ရူးနဲ့ညပိုင်းထိတ်တန်းရနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုချွတ်ချွတ်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးပြည်ထောင်စုလွှတ်တော်စည်းဝေးကဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ပြည်ထောင်စုလွှတ်တော်မှဆွေးနွေးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယကြိမ်ဥပဒေမူကြမ်းကိုလာမယ့်မတ်လ10ရက်မှာမဲခွဲဆုံးဖြတ်သွားဖို့ရှိပါတယ်။ဥပဒေကြမ်းတစ်ခုလုံးအတွက်လျှို့ဝှက်စန္ဒာမဲ6ကြိမ်အပါအဝင်မဲခွဲဆုံးဖြတ်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုလည်းပြည်ထောင်စုလွှတ်တော်နာယကကဒီကနေ့မှပဲချပြခဲ့တာပါ။အသေးစိတ်ကို VOA သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ်ရှင်
။လွှတ်တော်ကိုယ်စားလှယ်149ပါဝင်ဆွေးနွေးဖို့ခွင့်ပြုထားတဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးနေတာ6ရက်ရှိပြီဖြစ်ပြီးဒီကနေ့ဆွေးနွေးပွဲအပြီးမှာတော့လာမယ့်မတ်လ10ရက်နေ့မှာဆုံးဖြတ်ချက်ချဖို့ရထားတယ်လို့ပြည်ထောင်စုလွှတ်တော်နာယကဦးတည်ခွန်မြတ်ကအခုလိုကြေညာသွားခဲ့တာပ
ါ။လွှတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်ကို10ရက်3လ2020ရက်မှာစတင်ဆောင်ရွက်ဖို့ရထားပါတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကစတင်ဆွေးနွေးလာတာဖြစ်ပြီးမတ်လ5ရက်နေ့မှာတော့ဆွေးနွေးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။အခုဆွေးနွေးနေတဲ့ဥရေတန်းတွေထဲမှာတင်ဆက်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း142ချက်ရှိပါတယ်။ပြည်အောင်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥရေတန်းတစ်ခုပြည်အောင်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတီးပြုမှပြင်နိုင်မဲ့ပုံမှန်တွေအတွက်ဥပဒေကျမ်းတစ်ခုစုစုပေါင်းဥပဒေကျမ်းနှစ်ခုအဖြစ်တင်သွင်းထားတာပါဒီနှစ်ခုထဲမှာပါဝင်တဲ့ဥပဒေတွေပြင်ဆင်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ပြီးမဲပေးရမှာတော့လွှတ်တော်ကိုယ်စားလှယ်တဦးဟာဥပဒေကျမ်းနှစ်ခုအတွက်ဆန္ဒမဲ6ကပေးရမှာဖြစ်တယ်လို့နာယကကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ခွဲကကြီးနဲ့သက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း4ကြိမ်နဲ့ပုံမှန်ခွဲခါခွေးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွေ့အဆုံးဖြတ်ရယူခြင်း5ကြိမ်ခွဲပြီးဆောင်ရွက်ဖို့ရထားပါတယ်။ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59 ပုံမှန်ခွဲကားငယ်အတွက်ပင်စင်ချက်နှစ်ခုပါရှိပါတယ်လွတ်တော်ကုသလမြားထံဖြန့်ဝေထားတဲ့နမူနာပုံစံဆန္ဒလက်လက်မှတ်နေရအမှတ်စဉ်တက်မှာတွေ့ရှိနိုင်ပါတယ်လွတ်တော်ကုသလတူဦးချင်းအနေနဲ့ပင်စင်ချက်နှစ်ခုလုံးကိုဆန္ဒပြုရမှာဖြစ်ပါတယ်ပင်စင်ချက်နှစ်ခုလုံးအတွက်95ရာခိုင်နှုန်းကျော်ထောက်ခံမဲရရှိခဲ့ရင်ထောက်ခံမဲ
ပုံများတဲ့ပင်စင်ချက်ကိုအတည်ပြုမှာဖြစ်ကြောင်းကြိုတင်မှာသာလိုပါတယ်။ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတမဖြစ်အောင်ကန့်ကွက်ထားတဲ့နာမည်ကြီး59စာလုံးဥပဒေကိုNLD ဘက်ကပယ်ဖျက်ဖို့တင်ထားသလိုသမ္မတဘက်ကတော့59စာပါကန့်သတ်ချက်ကိုသမ္မတဒုသမ္မတအပြင်ပြည်ထောင်စုဝန်ကြီးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးခန့်အမှုတွေမှာပါထပ်တိုးကန့်သတ်ဖို့တင်ပြထားပါတယ်။ဒါကြ
ဆန္ဒမဲပေးရမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တုံးကလို့လှုပ်ဝဲလှုပ်ဆောင်မှာဖြစ်ပြီးကိုယ်စားလှယ်တဦးစီအတွက်တန်းတူအခွင့်အရေးတွေပေးထားတယ်လို့နိုင်ငံကဥတီခွန်မြတ်ကပြောပါတယ်လွတ်တော်ရဲ့အဆုံးဖြတ်ရယူရမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ပွဲကျင်းပစဉ်ကလုပ်ငန်းစဉ်များအတိုင်းအခြေခံ၍ဆန္ဒမဲလက်မှတ်အသုံးပြုပြီးလျှို့ဝှက်စွာဆန္
ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒ
ဒီနေ့ကတုံးတက်နေကြသလိုဒီပြင်ဆင်ရေးမှာတိုင်းရင်းသားတွေလိုလာတဲ့ပြင်ဆင်ချက်မပါတာကြောင့်တိုင်းရင်းသားတွေဘက်ကလည်းဝေဖန်မှုတွေရှိနေပါတယ်ရှင်။
ဒီရန်စုလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းအတွက်မက်လာဆယ်ရက်မှာမက်ခွဲဆုံးဖြတ်တော်မယ်အကြောင်းမမေခါပြောပြခဲ့တာပါရှင်။အခုချင်းနဲ့ရခိုင်ပြည်နယ်တွေထဲမှာတိုက်ပွဲဖြစ်နေတဲ့နေရာတွေဘက်ကလည်းအလှည့်ပေးကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာတိုက်ပွဲတွေကြောင့်စာနယ်ရိတ်ခပြတ်တက်နေပြီးဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွ
ဆန်းရက်ကပြလက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ရှင်းပြနေဆိုရဖွေပြောခွင့်ရစီရင်သားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်ဟိုကပတ်တော်ရည်လာရေးတော့လုံးဝဟိုရှင်းရှင်းလင်းလင်းသွားလို့မရသေးဘူးပေါ့နော်နေနေလုံးကြုံရေးအကူကတော့အဲ့ဒီဆက်ဆေးပန်းစည်းတာတွေအဲ့လိုဖြစ်မှာဆိုတော့မသွားရမလာရေးဖြစ်နေပေါ့ဘယ်လိုလဲတေဘုဆောင်ရေးဒီ မကောင်းတဲ့ခါကျတော့ဒီပန်းလေးခါလေးပုံမှန်မရှိသေးဘူးဖြစ်တဲ့အတွက်နည်းနည်းအခက်အခဲရှိတာပေါ့အမှန်မှန်နဲ့တက်တယ်တက်တယ်တော့ဈေးကိုမရောင်းကြမရှိတော့အဲ့လိုလူပြောကြတယ်ဆိုရင်ဈေးတွေလည်းအကုန်ဆိုင်နေတဲ့အကုန်ပိတ်ထားတယ်ကျွန်တော်တို့ဖက်ကတော့ဟိုညွန့်နေအဆင်ပြင်းနေဆင်းနေတော့ဘာမှကိုလုံးလို့မရတော့ဘူးเนาะပြည်တော်စုကနေဒီလိုလမ်းကြောင်းဟိုရှင်းပေါအောင်တော့ပြည်တော်စုကကူညီပေးမရမယ် ပန်းချောင်းချီဝါကဒေတာခန်တရာလောက်ဘေးလို့ရကိုထွက်ပြေးနေကြတယ်လို့ပန်းချောင်းဒေတာခန်တူကပြောပါတယ်မြန်မာတက်မလို့ကသူတို့လာတဲ့စိုက်ကောင်မှာရောသားတွေကအကုန်လုံးလေပေါ်ဆိုင်လိုက်ဒီမတနေ့ဒီအမြောက်ဒီနေ့ပြေးလိုက်နေရောသားတွေကအကုန်လုံးပြေးနေရပါတယ်ထိခိုက်တဲ့အရာတော့မရှိပါဘူးဒါရင်ပြေးခဲ့တဲ့ပိုင်းတွေကတိုက်ပွဲတွေကြောင့်မီးလောင်တော့ခဲ့တယ်ရပိတော်မျိုးနဲ့ကြောက်တန်းချီဝါမှာလည် ลีซองไม่ใช่ลีซองลองเลยมีอ่ะโหมีเบอร์ก็แล้วเนี่ยจีเนียร์ที่เดียร์อะไรที่ได้ปัตมาเนี่ยลองเนี่ยคารวะมีเนี่ยเลยลาตินี่เนี่ยลาตินี่ไอ้เนี่ยนี่ก็โหมีสั่งเนี่ยส่วนลองเนี่ยมาโน้ดีจะพัดได้วันนั้นจะพัดได้ไอ้ก็ยังไม่น่ารักอ่ะไม่ใช่เนี่ยลีเองมาด้วยอันนี้อ่ะที่ถ้ากูที่มันยิ่งเลยโหรู้เลยไม่ใช่เลยค่ะจ้ะมีเงี้ยมัวเลยมีเงี้ยไม่รู้ไม่ใช่กู
อันนี้มีเรื่องมาเรื่อยๆเลยนะว่าดีเนี่ยจะสอนทัศน์ลองเนี่ยเราขังยืนในนั้นไปนะมีเรื่องที่อยู่ในชิ้นเดียวเปล่าว่ามีเรื่องในเดียวมาดีเนี่ยที่ใจกูเลยเป็นทางนี้เลยลูกเอฟเฟกต์ก็คงอยากขังดูข้ากับเปล่าไปเลย
มีเรื่องมี
ပေါ်ကျွန်းနဲ့ဒီမြန်မာမျိုးနဲ့ပန်းချောင်းရွာကြမှာဒီဆက်ဆင်ရေးထွက်လာတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့နေပြီးတော့ဒီကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေဒီလေမျိုးမြေအတွင်းမှာဒီမနေ့ဆက်တနာရီခွေးမှာဒီမနေ့အနေနဲ့ကြာထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်။နောက်တစ်ခုကတော့ဒီမြောက်ဦးမျိုးနယ်ပြည်ပြင်ရွာနဲ့ဒီပေါတိုးပြင်ရွာကြာကာလန်အနီးမှာမနေ
ဒီကောင်းရည်ဒီအနောက်မြောက်ဖက်မှာတနအီကျောက်ကြောင်ပြန်လာပြစ်ခတ်မှုဖြစ်ွားရာရှိတယ်ဒီခေါကြောင့်ခေါ်ခွဲဟိုလာပြီးတော့လုံနေတဲ့ဒီမြမတမ်းမတော်ကြီးကစစ်တမ်းဘိုးဟိုစစ်တမ်းဒီဇဲနှစ်စီးပေါ့နော်နောက်ပြန်အများကြီးစစ်ရင်သုံးစီးပါတဲ့ဒီရေရင်အုပ်စုကိုကျွန်တော်တို့ရခိုင်ကတော့ကနေပြောဒီနာယီဝဲလောက်ဟိုတိုက်ခိုက်ခဲ့တာရှိတယ်အဲ့ဒီမှာဒီထိခိုက်ကြဆုံးမှုအသေးစိတ
ဒီနေ့ကတော့ဒီမှာပြန်ကြားရေးဖွင့်တဲ့နောက်ပိုင်းတိုင်းစစ်ထောင်ရဲ့ကြောက်ပြောခွင့်ရဘူးငွန်ကြီးဝင်းစောဦးတို့ကိုဖျော်ရည်ကဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး
ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်အရသာထိခိုက်ဒေဆုံးတန်ရရတာတွေများပြားနေသလိုနေရာဆုံးမှာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရေဟာလည်းသတိနှစ်တောင်းကျော်တည်ရှိနေတယ်လို့စစ်ဆောင်တွေကိုစည်းရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးတွေစုများအစည်းအရုံး
ရခိုင်နဲ့ချင်းပြည်နယ်တို့ကတိုက်ပွဲဖြစ်ရာဒေသတွေမှာဒေသခံတွေနဲ့စစ်ဘေးရှောင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုယ်တက်နိုင်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းမှာလည်းအခုလိုရခိုင်နဲ့အလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာရှိပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ထဲမှာအစိုးရစစ်တပ်နဲ့အပြစ်ရ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်
စစ်ဘေးရှောင်ရွာသားတွေဟာစားတောက်ရေးအခက်အခဲနဲ့စပြီးတော့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒေသတွင်းမှာလည်းနှစ်ဖက်တက်တွေအသင့်ပြင်ထားပြီးစစ်ရေးတင်းမာနေတာကြောင့်စစ်ဘေးရှောင်တဲ့သူတွေဟာကိုယ့်ရဲ့ကိုယ့်ရွာကိုမပြတ်နိုင်ကြသေးပဲဖြစ်နေတဲ့အကြောင်းအပြေဆုံးကိုတော့ဝီဝီမြန်မာပိုင်းသတင်းတောက်နိုင်ကိုဟင်ကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ။ဖေဖော်ဝါရီလကုန
ဒီလာဘီဘောနော်ခပြေးလာတော့လေစပိုက်တာကတော့ပါလာတော့ကုတုံးလေးရဲ့ဆိုသူတို့ခဲတော့တိလာဒီအဲတဘောပေါ့ကုကျွန်တော်တို့အဲ့ဒီဘုံကြီးကျောင်းမှာပဲအရင်းသဖို့တော့300ဘုံကြီးရှိတယ်ဗောဒါပြင်ဒီစစ်ဆောင်တွေနေရပြန်ရေးမှာကိုလည်းတမရောကသားမြစ်သားတယ်လို့ပြောပါတယ်ဒီလိုပြေကတာကမှုမှာတမရောဘက်ကအစီအဆက်တက်ဖွဲ့နဲ့တိုက်ပွဲဖြစ်တာလို့ပြောဆိုခဲ့တယ်လို့အစီအဆက်ဘက်ကတော့သူတို့နဲ့တို
ီနေတယ်လို့ကျေးဒီမြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းဆန်မင်းကပြောပါတယ
်ကျေးဒီမြို့တွင်မှာကြတော့28ရက်နေ့ကလေးကရှောင်းလာတာ160ကျော်ရှိတယ်ကြဒါနဲ့တစုတစည်းတည်းတော့မနေဘူးပေါ့နော်ဟိုနိစ္စရာဆွေမျိုးတွေမှာလာခိုလုံကြတာကြ
ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကမိုင်းကင်မြို့နယ်ဟန်ကန်ကျွော်အုပ်စုတွင်ရှိလွိုင်တွန်းတောင်ကျောမှာမြန်မာစစ်သက်နဲ့တောင်ပိုင်းရှမ်းလက်နက်ကိုင် RCSF ဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပေမဲ့နောက်ပိုင်းတစ်ဖက်ညှိနှိုင်းမှုအရ RCSF ဘက်ကတပ်ပြန်ဆုတ်ပေးခဲ့ပါတယ်ဒါပေမဲ့လွိုင်တွန်းတောင်ကျောမှာတာနောက်ဆုတ်ပေးတာဖြစ်ပြီးလက်ရှိမှာတော့မိုင်းကင်ချီတီနယ်ဘက်မှာနှစ်ဖက်တိုက်အားပိတ်ဆို့မှုတွေရှိနေတယ်လို့ပြည်တော်စု Institute သုတေသနဌာနတာဝန်ခံစိုင်းထွန်းအောင်လွင်ကပြောပါတယ
်လောလောဆယ်နောက်ဆုံးအခြေအနေအရတော့ဒီဖေဖော်ဝါရီ28ရက်တိုက်ပွဲနဲ့ပတ်သက်ပြီးနှစ်ဖက်တပ်တွေအဲ့ဒီဂွန်တွေကိုထည့်ထားတဲ့ခါတွေကပြန်ပြီးထုတ်လို့ရတဲ့အခြေအနေတွေမတွေ့ရသေးဘူးဗျာအာဆီယံကဆုတ်ပေးတယ်ဆိုတာအဲ့ဒီလွယ်တော်လို့တောင်ပေါ်အနေနဲ့ဆုတ်ပေးတာဖြစ်တယ်အခုဖြစ်နေတာဒီပါကေတုနဲ့ဂျေတီရန်ရဲ့ဒီဂျေတီနဲ့မိုင်းနောက်ကြားထဲမှာအပြန်အလှန်တစ်ဖက်နဲ့တစ်ဖက်အဲ့ဆိုရတာဖြစ်တယ်ပေါ့နော်အဲ့မှာအင်အားထောင်တဲ့ဒီရှိမှာတင်းမာနေတဲ့အခြေအနေလို့ပြောလို့ရတာပေါ့နော်
RCSS SSA ဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးပြီးသားဖွဲ့တစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲမကြာခဏဆူဆူလို့ဖြစ်ပွားနေပါတယ်။ဒီလိုပဋိပက္ခတွေရပ်တန့်နိုင်ဖို့မြန်မာအစိုးရကနေကြားဝင်ဖြေရှင်းတဲ့လို့စိုင်းထွန်းအောင်လွင်ကထောက်ပြပြောဆိုပါတယ်။အလားတူတခြား NCA ပြည်ရဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU တပ်မဟာငါဖာပွန်ဒေတာဘက်မှလည်းအောက်ခြေ KNU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစည်းရေးသိမ်းမှနေစေဖြစ်ပါတယ်။ဖေဖော်ဝါရီလပိုင်းမှာဖာပွန်ခရိုင်တွင်လမ်းဖောက်လုတဲ့မြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲဆင်နေကြောင်းဖလာခုရဲမှုဘလော့နဲ့ခေးပူဒေသခံရွာသား1000ကျော်စစ်ဘေးတန်းရှောင်နေရပြီးတောရောင်ထဲမှာခိုးအောင်နေရပါတယ်
ဒီမလ၂ရက်နေ့ကနေ၃ရက်နေ့ထိထိုင်းနိုင်ငံတွင်းမှာကျင်းပခဲ့တဲ့ NCA ပြည့်ရက်ဆယ်ဖွဲ့ခေါင်းဆောင်အစည်းအဝေးဒီမှာလာမယ့်၂၁ရက်စုပင်လုံညီလာခံမှာတင်ပြမယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီအထက်မှာအဓိကကတော့အစိုးရနဲ့တိုင်းဒေသနဲ့ကံဖွဲ့တွေကြားမပြည်လည်သေးတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဆွေးနွေးသွားဖို့လည်းရှိနေပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းမှာလက်စည်ပြိပခါတွေကြောင့်စားတောင်းနေထိုင်ရေးခက်တွေ့နေကြတဲ့စစ်ဘေးရှောင်ရွာသားတွေရဲ့အခြေအနေကိုနိုင်ကိုရင်ကစုံစမ်းတင်ပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံဘက်ကအလို့ရှိနေတဲ့လူသက်တရက်ခံဖြစ်ဝင်ရောက်ထုတ်ထားသူနိုင်ငံသားနှစ်ယောက်မြန်မာပြည်ထဲမှာဖမ်းမိခဲ့တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်။ ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းနိုင်ငံမှာလူသက်ပြီးမြန်မာနိုင်ငံတဲကိုဝင်ရောက်တင်းရှောင်နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံသားနှစ်ဦးကိုမြန်မာနိုင်ငံရက်တပ်ဖွဲ့ဝင်တွေကလက်ရဖမ်းဆီးခဲ့ပြီးဒီကနေ့မတ်လ၄ရက်နေ့မှာထိုင်းနိုင်ငံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်ပါတယ်။ထိုင်းနိုင်ငံဘက်ကလူသက်ထွက်ပြေးနေတယ်လို့အသိပေးထားသူ၄ဦးအနက်နှစ်ဦးကိုသာဖမ်းမိသေ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီကနေ့ကျွန်တော်တို့ရဲ့ဆွေးနွေးဟာမျိုးတော့ဆွေးနွေးပါတော့တခြားဆောင်ရွက်ထုတ်တာတို့နှစ်ဦးကတော့လွတ်မြောက်နေစေဖြစ်ပါတယ်မြန်မာဘက်ကလွှဲပေးခဲ့တဲ့တရားခံနှစ်ဦးကိုတက်ခရရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေကလွှဲပြောင်းယူခဲ့ပြီးတက်ခရရဲတပ်ဖွဲ့ရုံမှာဆက်လက်စစ်ဆေးနေတာပါတရုတ်နိုင်ငံသားလူသတ်မှုကျူးလွန်ထားတဲ့သူတွေရဲ့အမှုကိုဆက်လက်
มกันเพื่อติดตามความคืบหน้าของสำนวนการสอบสวนและความคืบหน้าของการสืบในส่วนของฝ่ายสืบสวนว่าวัตถุพยานที่ได้ในจากที่เกิดเหตุและจากที่เกิดเหตุอื่นที่เกี่ยวข้องได้อะไรบ้างเราต้องทำอะไรเพิ่มเติมบ้างนี่ตอนนี้เรายังไม่รับรู้ว่ามีการได้ตัวหรือไม่นะครับ
ကျွန်တော်အနေနဲ့မဲဆောက်ကိုရောက်လာတာဟာတရုတ်နိုင်ငံသားလူတက်မှုနဲ့ပတ်သက်လို့ဘာတွေထူးခြားနေသေးလဲတက်တဲ့အထောက်အထားတွေဘာတွေဆက်ရနိုင်မလဲဆိုတာလာရောက်တာဖြစ်ပါတယ်။ဒီအခါအားလုံးကိုဖမ်းဆီးနိုင်ဖို့အတွက်လာရောက်အစည်းအဝေးလုပ်တာဖြစ်ပါတယ်။တက်ကြရန်ရဲတွေ၊ကံဖက်ဖက်ကရဲတွေနဲ့မှုကြီးဆိုင်ရာရဲတပ်ဖွဲ့တွေအားလုံးပူးပေါင်းပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဖေဖော်ဝါရီလ25ရက်နေ့ကထိုင်းနိုင်ငံကံဖက်ဖက်ခရိုင်ပင်းမြစ်တွင်မှာမျောလာတဲ့ခီးကောင်အိတ်ထဲကအသက်30အရွယ်တရုတ်နိုင်ငံသားကျွန်ဝမ်လောင်းကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ကတိုက်ရိုက်ကြိုက်ပွဲဖော်ထုတ်ခဲ့တာဖြစ်ပါတယ်။သေဆုံးသူကျွန်ဝမ်ကအမျိုးသမီးအဖော်တဦးနဲ့အတူ2020ခုနှစ်ဖေဖော်ဝါရီလဇန်ပိုင်းကထိုင်းနိုင်ငံကိုဝင်ရောက်လာခဲ့ပြီးချွန်ပူရီခရိုင်ပတ်တရားမြို့ကဟိုတယ်တစ်ခုမှာတည်းခိုနေတာပါ။အဲ့ဒီနေရာကိုတရုတ်နိုင်ငံသား5ဦးရောက်ရှိလာပြီးကျွန်ဝမ်ကိုဖမ်းဆီးထားခဲ့ပါတယ်။နောက်ဆုံးညှိနှိုင်းမရတဲ့အဆုံးကျွန်ဝမ်ကိုအရှင်လက်လက်ခီးဆောင်၄တောင်အကြီးထဲမှာထည့်သွင်းပြီးပင်းမြစ်အတွင်းမှာပြစ်ချအဆုံးစီရင်ခဲ့ကြတာပါ။ပေဆုံးသူနဲ့အတူထိုင်းနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသူလည်းပျောက်ဆုံးနေသေးဖြစ်တာကြောင့်မြန်မာဘက်ကလွှဲပြောင်းပေးခဲ့တဲ့တရားခံတွေကိုထိုင်းဘက်ကဆက်လက်စစ်ဆေးနေပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တည်သင်တွေတောင်းယူလိုကြတယ်ဆိုရင်ဆက်သွယ်ရမယ့်စာတိုင်းလိပ်စာ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါလိမ့်ရှင်။မကြခင်မှာတော့ဥကြောင်သားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့မြမငင်ချင်ရေးတန်လျက်ဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသပ်ချက်နဲ့အတူလူထုကြံမာရေးအစီအစဉ်မှာတော့မြမစီလောကတုတ်တက်လာတာနဲ့အမျှအုံနောက်နဲ့အာယုံကျော်ဆိုင်ရာယောဂတွေကိုလည်းတက်တာကောင်းမွန်အောင်ကုသပေးလာနိုင်တဲ့အကြောင်
းအခုတော့တော်တော်လေးကိုလာစိတ်ဖြစ်လာတယ်စိတ်ဖြစ်လာပြီးတော့အရင်တော့ကျွန်တော်တို့တကယ်တမ်းရမှုတွေလောက်ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးတော်တော်များများကိုကုသတာ
ပါမခတ်တက်ခင်ထွန်းတဲ့အတူသမားတော့တချို့ရဲ့ပြောပြချက်တွေနဲ့အတူနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရဖို့ရှိပါတယ်မြမနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကော်မတီတွေအဖွဲ့အစည်းတွေလုပ်ငန်းစဉ်အစဉ်အဆက်အကြောင်းပါမန်ပြည်သူတွေနားရှုပ်အောင်ကြားနေကြရပေမဲ့ငြိမ်းချမ်းရေးကတော့တကယ်အကောင့်ထဲပေါ်မလာသေးပါဘူးငင်းချမ်းရေးကိုတောင်တာရင်ကွယ်လွန်သွားခဲ့တဲ့မျိုးဆက်တွေအရွယ်မတိုင်ခင်အသက်ဆုံးရှုံးသွားခဲ့ကြရသူတွေလည်းများခဲ့ပါပြီ။ဒါပေမဲ့မြမငင်းချမ်းရေးဟာလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်မလဲ။မြမအရေးသုံးသပ်သူဦးမမဆိုးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ကျွန်တော်ကမြမနိုင်ငံငင်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။ဒီကောင်းစဉ်ကိုကျွန်တော်ရွေးလိုက်တာကတော့ဒီတည်းနဲ့အတွင်းမှာပဲ RCSS SSA ကပြုလုပ်တဲ့အခမ်းအနားတစ်ခုမှာတမတော်ဘက်ကထိတ်တန်းပုဂ္ဂိုလ်တွေသွားပြီးတက်ရောက်ခဲ့တယ်။နောက်ပြီးတော့သဝန်လှားပေးတာတွေကလည်းပဲအလားအလာကောင်းတယ်ဆိုပြီးတော့မီဒီယာတချို့မှတွေ့ရပါတယ်။ဆိုတော့သူတို့ဟာဒါကိုအကောင်းသဘောနဲ့ယူဆကြတယ်မျှော်လင့်ကြတယ်ဆိုတဲ့ဟာတွေ့ရလို့ကောင်းတဲ့သတင်းကြားလိမ့်မယ်ဆိုပြီးတော့ဆရာကိုဆက်သွယ်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒါမဲ့ဒီကနေ့မှကြတော့RCSS SSC နဲ့လည်းပဲတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလာတော့ရုပ်ပြရဲ့ဘယ်လိုဖြစ်သွားသလဲဆရာအဲ့ဒါလေးရှင်းပြပါလားဆရာ
အပြေကနေမနစ်ကတည်းကအခင်တော်လေးတစ်ခါတော့ဖြစ်တယ်ဒီဘုဒ္ဓကြီးတိုက်ရစ်ကခီလမ်းကြောင်းပိတ်လို့ဒါပေမဲ့နောက်ပိုင်းမှာဆင်းနေပြီလေပြီးတော့တင်္ဂါရီရှိနေမှာတော့ဂျင်းဂျင်းတန်းလွတ်ဖြစ်တယ်လို့ဖြစ်ပြီးတော့ဒီဖေဖော်ဝါရီက9ရက်နေ့ချင်းနေနေမှာတော့အမေကကဒီနေ့အောင်လာကြတယ်တောင်းလာပို့လာတယ်သူတို့အဝင်ပါဝင်ကိုကြေးတက်တာကိုလုပ်တဲ့တောင်းလို့အချင်းတော်ကောင်းတယ်လို့မြင်နေကြတာပေါ့ဒါအဲ့ဒီဘက်ပေါ့ဒါပေမဲ့သူ့ရဲ့ဘက်မှာငါကညနေရေဥက္ကဋ္ဌငယ်ဒီကမှာသူကတပတ်ကအကြောင်းပြကြတာတော့ဒီနေ့ရှင်းနေလို့ကခခိုင်းနာမပဲလို့ပြောပါတယ်အဒီအသက်ကတော့ဒါသူ့အရေးရလို့ပြောတယ်ဒီပြဿနာမှာဖြစ်နေတဲ့ပြဿနာကဘာလဲအဒီအသက်နဲ့သမော်ရဲကြားမှာမိနေချက်ကဘာလဲဆိုတော့အဲ့ဒီရေးထုတ်တာတွေဆိုရင်တဏှာခထားရေးနဲ့ပတ်သက်ပြီးတော့တစ်ခါတစ်ခါပြည်လေလေမရှိကြဘူးね။တမလုံးကတဏှာခထားရေးကိုလွတ်တန်းဉာဏ်နဲ့မုန်းထားပဲရှမ်းရှိကျွန်တော်ခိုင်းနေကြမှာလေ။အဲအပြိမပြိခါရဲ့ဒီရှမ်းပြည်အလဲပိုင်းဒီမကဲနေနေရမှာရှိတဲ့အပြည့်စက်တွေကိုအပြိမပြိခါ哦။ဒါကြောင့်မလို့လေလက်မကဲဒရူခါကြီးဖြစ်တယ်လို့ဆိုရမှာ
။ဒါပေ
မဲ့ဒီရတဲ့အချိန်မှာအရှင်ဘုရားလုပ်တဲ့ခါမှာတော့ဒီလိုလက်မကဲပြိခါအပြိကြောင့်ငြင်းငြင်းလုံးစုံအဲ့မှာမဟုတ်ဘူးငင်းလုံးကကျွန်တော်ဖျောက်သွားမယ်လို့ကျေးဇူးဥက္ကဋ္ဌကပြောတာကျွန်တော်တွေ့ရပါတယ
်အဲ့တော့အခုဖြစ်နေတာကအထက်မှခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကတချို့ကိုယ်တိုင်ကဒီကိစ္စကိုသဝန်လှပို့ပြီးတော့ချစ်ချည်တဲ့အမှုရာရင်းနှီးရဲ့အပြုမူတွေပြနေပေမဲ့အဖက်မှာဖြစ်နေတာကိုသူကမထိန်ချုပ်နိုင်တာလားအခြေအနေမရှိတာလားဆိုတာမေးစရာဖြစ်နေပါဆရာ
အဲကျွန်တော်ကတော့အလိုတော့မသိဘူးရတစ်ခါအချိန်မီမသိနိုင်တာမျိုးတော့သုံးသပ်လို့မရဘူးကျွန်တော်ကပြောရသလိုတမောင်းတဲ့အဖြစ်စတာမှာဒါလည်းပဲထုတ်ပြီးတဲ့နောက်ကညာချထားရင်းနဲ့ပတ်သက်ဆွေးနွေးမှုမပြတ်တာပဲ
အဲ့တော့ငင်းချမ်းရေးကိုတကယ်လူကျင်တဲ့ political will ရှိရဆိုရင်အဲ့ဒါဟာသိကြည့်ကြတဲ့ကိစ္စတခုမဟုတ်ဘူးပေါ့အ
ဲ့ဒါကြီးကငင်းရေးလုံးဝစမှာအင်မဖြစ်ကြတော့မှန်တယ်ရတစ်ခါတစ်ခါနေပြီးတော့ကိုယ်တော်ရာအတိုင်းတစ်ခါကိုနာခံနိုင်တာပြတ်ကြမှုဒီကိစ္စမျိုးဖြစ်လာတာလို့ပြောရပါ
အကုန်လုံးငင်းငင်းအလားလားလွှမ်းခြုံကြည့်မယ်ဆိုရင်တခြားဒေသတွေမှာအထူးသဖြင့်ရခိုင်နှင်းဖြစ်နေတဲ့ကိစ္စတွေရော ချင်းနေတော်တော်ဆူနေလို့ကြားပါတယ်အဲ့မှာလူနှစ်ဖက်စိစက်ညှိနှိုင်းပြီးတော့နိုင်ငံရေးအဖြစ်အဖြေဆန်နိုင်မဲ့လမ်းကိုရှိပါရဲ့လားအဲ့လိုအဖြေမဆာရင်ဒီလိုတိုက်နေရတဲ့အတွက်တစ်ဖက်ဖက်ရဲ့ရည်မှန်းချက်ကပေါက်မြောက်အောင်မြင်နိုင်မဲ့အလားလားရှိပါသလား
ဘလို့ဆိုရင်ငွေရင်းလုံးငွေရင်းမပိုင်းရှိပါရယ်ဗျာ။တပိုင်းကတော့ NCA ထိုးထားတဲ့ EU တွေပေါ့ခုန RCS တို့ KNU တို့ပေါင်းဝင်အဖွဲ့ဆယ်ဝန်းနဲ့ပတ်သက်တာပေါ့။ဒီအဖွဲ့ကြီးဆယ်ဝန်းကတော့မတ်လကမှတွေ့မယ်။မတ်ဆယ်ဆက်ပြားလောက်မှ UDDC နဲ့ဒီ GNC ကျမဝလို့နဲ့ဒီပြည်ချင်းနဲ့အမျိုးသားဆွေးနွေးငယ်ဆွေးနွေးပွဲလုပ်ပြီးတော့စိုးရတဲ့ညီလာခံခေါ်မယ်။နောက်ပြီးတော့ယူနီယံအကောပေါ့။အပြောင်းလဲရောဒီကြီးအမှတ်တုံးဖြစ်အောင်ထိုးမယ်ဆိုရဲလူဝမ်းမှုကြီးတော့ရှိရဗျခုတော့မတ်တာလည်းရောက်နေပြီအချိန်ရောက်တန်းတက်ပြီဒါတို့တော့ကြိုးစားနေကြတယ်ဆူလာတော့နောက်ကြော်ကြီးကောက်ပွဲလာမယ်ငင်းငင်းငင်းလေးမလုပ်နိုင်တော့ဘူးဒါအပြင်2020တက်မှာဆူရတဲ့တက်မယ်ဆိုရင်ဆူရတဲ့လက်ခဲကိုဒီအစီလက်မှာထူးစားတဲ့အဖွဲ့ကြီးငင်းငင်းဆန်နေဆွဲတော့ဘူးဆိုတော့အပိုင်းကြိုးစားနေကြတာဒါအပိုင်းတစ်ပိုင်းဖြစ်ပါတယ်ဒါအောင်လူအစီလက်မှာမထူးရဲ့အပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ game ပြီးရအောင်ရှစ်ဖွဲ့ကြီးရဲ့နော်ဒီဖွဲ့ရဲ့ NC လက်မှတ်ထိုးရတော့เนาะရွေးနေနေနဲ့ကမှာလေအဲဒီ NC လက်မှတ်ဒီထိုးပြီးရွှေ့ဖွဲ့ရဲမှာလေဟွာမိုင်းလာ SSCB နဲ့ KNTV လေးခွဲတော့လက်မှတ်ထိုးပြီးလာပါတကယ်လက်မှတ်မထိုးရသေးဘူးကွနာ A ရဲ KNA ရဲ KNL ရဲ့ပုံပြန်လေးခွဲလက်မှတ်မထိုးရသေးပါဘူးအဲမနစ်ကကျွန်တော်တို့မထောက်စကူးကြီးမှာမှာတူမျိုး6တိတူရောဘာမှပြေကြတဲ့အဖြစ်မရခဲ့ပါဘူးဒီ January February မှာတွေ့ဖို့ဒီတွေ့ကြည့်တာကြောင့်ဆက်ဆက်ပြီးချင်းရယ်တွေ့ပြီးပါလေ January လာနေတဲ့ February မှာတွေ့မှာပါရတယ်ဒီတွေ့မှုဖြစ်နိုင်ဘူးမတားရဲတွေ့နိုင်မတွေ့နိုင်ပါလို့ပြောနိုင်ဘူးဒါအပြင်မိကပြောလို့ရဲရခိုင်မှာကတော့တိုက်ပွဲကြီးကအဆောင်ပြတ်တန်နေရယ်ဒီဒီကြောင့်ဒီကြောင့်ဒီကမှာလောကောင်ကြောက်တော့ပလော့ဝါကျမှာတော့လောကောင်ဒီမင်းများမျိုးနဲ့မင်းများအေးဒီမှာတော့လောကောင်အဲ့လိုကြီးပြန်နေတဲ့အချိန်မှာဒီနေ့ကျင်းလို့နေကြတာဒီစပွဲရကူကိုတကယ်ကြည့်နေလို့ကျမ
အခုတချို့ကပြောနေရတဲ့ဒီဒီလူရရွေးကောက်ပွဲနီးလာတဲ့အတွက်ကြောင့်လုပြတာဆိုတဲ့သဘောမျိုးလားတကယ်တမ်းသူတို့ကိုယ်၌ကသူတို့လုပ်ငန်းကိုသူတို့ confidence မရှိပဲလုပ်နေကြတယ်ဆိုတဲ့သဘောမျိုးပြောကြပါလေအဲ့ကိစ္စရောဆရာဘယ်လိုသုံးသပ်လို့ပါလဲဘလောက်မှန်နိုင်ပါလဲအဲ့ဒါဖြစ်နိုင်လားအ
ခုခြေထားရောဒီမှာကျွန်တော်ပြောခဲ့သူတွေကစိုးစားကြည့်ကြတာနီးလာကြပြန်ပါဖို့တကရော EU ဘက်ကရော NRC ဘက်ကရောမင်းတွေတော့ဟိုတော့တက်တိုက်တော့ရှိတယ်ဒီစူရကျင်ကြီးကဆုံးမဲ့တဲ့ကိုဒီနောက်စူရစီအတွက်ကျင်တာပဲဒါကြောင့်မို့စူရကျင်ကြီးကခြေကောင်းပြည့်နိုင်ကြီးတော့ရှိပါတယ်ဒါပေမဲ့ဟိုဆွေရနဲ့ပတ်သက်တဲ့သဘောတူညီချက်ကြီးရရဖို့ခင်းနေတယ်ဒီနောက်စူရကိုကယ်လုပ်ဖို့အတွက်တော့ပဲသူစူရနေတယ်လို့ပဲထင်ပါတယ်အဲခုနကပြောတဲ့အေးအေးပေါင်းချားဖွဲ့ရင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့နဲ့ဒီကိစ္စရဲ့အကျိုးကတော့လမ်းဝေးနေဦးမယ်လို့ထင်ပါတယ်
နောက်သုံးသပ်သူတချို့ကအခုနိုင်ငံရေးဖြစ်စဉ်ဟာ NLD အစိုးရလက်ထက်မှာအရွေ့နေလာတယ်။အဲ့ဒီမတိုင်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ဆိုပြီးတော့ဦးသိန်းစိန်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်း credit ပေးကြရပါလေ။ပို့ပြီးတော့သူတို့လုပ်ခဲ့တဲ့လုပ်ငန်းဟာထိရောက်မှုရှိတယ်ဆိုပြီးတော့အဲ့ဒီနေရာမှာလူပုဂ္ဂိုလ်နဲ့လည်းပတ်သက်ပါတယ်။အဲ့ဒီဦးသိန်းစိန်အစိုးရဘက်မှာစစ်ဆေးခဲ့တဲ့နိုင်ငံရေးလုပ်ခဲ့တဲ့ပုဂ္ဂိုလ်ဦးအောင်မင်းတို့ဘာလို့ဆိုလူရတော်များများတို့လုခဲ့တာကောက်နေဆိုပြီးတော့ပြောကြတဲ့သဘောတွေ့ရပါတယ်။အဲ့ဒါဘယ်လိုနှိုင်းရှင်လို့ပါလဲခင်ဗျာဆရာဦးမောင်ဆိုရတာ
။တကယ်ဒီရှိရတဲ့ဒီကံရိုးရှိရတဲ့နည်းမတူတာတစ်ခုကတော့ဘာလဲဆိုတော့ဒီကံရိုးရှိရတဲ့တက်မော်နေရာတော့နီးကျက်တယ်လို့နီးကျက်တဲ့ပြင်ဒီကံရိုးရှိရတဲ့စကားကိုတက်မော်အမည်နဲ့ဒီနည်းလို့ပြောကြတာတော်ပြီးနားအောင်လို့ယူဆရပါပဲ။ကွာခဲ့နေလို့သူတို့ကမှညီညာလို့ရတဲ့ပို့ပြီးတော့အဲ့ဒါကလုံနိုင်တဲ့အချက်ရှိပါတယ်။ NLD ဆိုတာလက်ထက်မှာတော့အဲ့ဒါတော့လေးအကန့်အသတ်ရှိလို့ရပါတယ်။ဒုတိယတစ်ချက်ကတော့ဒီကံရိုးဆိုတာလက်ထက်မှာတဆောက်တောင်ပေးတာဥအောင်မင်းပဲဖြစ်ပြီးဥအောင်မင်းအနေနဲ့ကတော့ဒီတိုင်းမှာလက်နဲ့ခွေနေရင်းချက်ဆံတဲ့လူဖြစ်တဲ့တော်တော်များတိုင်းသားတွေနဲ့အင်ဂျီတွေလို့ပြောလို့ရပါတယ်။ဒီ NLD ဆိုတာလက်ထက်မှာ NRPC ခွေပြီးတော့တောင်းတော့ပေးတဲ့အခါမှာပထမတော့တညိုးလို့တွေ့ရတယ်။ဒုတိယပိုင်းမှာဒီကြောင့်သိပြရတယ်ဒီနောက်ပိုင်းမှာလူအချင်းချင်းတက်တာတွေ့ရတယ် MNW ဒီကျုံးဆိုင်နေတယ်အဲတော့လူငယ်မင်းကြီးနောက်တစ်ဖက်ကပြောမှဆိုရင်တော့ EU နဲ့ရောက်ကလေးတကင်းကြီးမရှိရပြရတယ်ဒါ NLD ဆိုတဲ့လက်ထက်မှာတွေ့ရတဲ့အားနည်းချက်ကိုပြောပါမယ်
အဲ့ဒါတော့ပုဂ္ဂိုလ်ကြီးနဲ့လည်းဆိုင်လာပြီဆိုတော့ကျွန်တော်ပုဂ္ဂိုလ်ကြီးကိစ္စနောက်တစ်ခုမေးကြပါမယ်။အဲ့ငင်းညာကြီးလုပ်ငန်းရှင်တွေကိုစတင်ခဲ့တော့ငါတချို့ကသုံးသပ်ကြတယ်ဘယ်ပုဂ္ဂိုလ်အချင်းသူတို့အစိုးရတက်လာမှအောင်မြန်လို့ဆိုခြင်းလို့အဲ့ဒီတော့အမပေးခဲ့ဘူး။အဲ့လိုမျိုးသုံးသပ်ခဲ့ရရှိပါတယ်။အခုဆိုရင်လည်းပဲဥမာတမတော်ကကိုကြီးဦးစီးချုပ်က CSS SSS တို့သုံးလှပေးတာတော့နောက်မျိုးပေါ်မှာလည်းပဲကွဲပြားတဲ့ဘာသာတရားဥစုတွေကိုသူကူညီထောက်ပံ့တာတို့ရင်းနှီးဆက်ဆံတို့တွေ့လာတော့ဒါလည်းပဲသူ့ရဲ့ကိုကြီးpersonal interest ပဲသူရဲ့နိုင်ငံကြီးအမျက်လူချင်းလို့နေရာချင်းသူမှနိုင်ငံကြီးညီမကြီးရှိနေလို့နိုင်ငံတကာမှာသူကအများကြီးထုနှက်ခံရလို့စသဖြင့်ဝေဖန်သုံးသပ်ကြတာရှိပါတယ်ဆိုတော့အဲ့ဒီခေါင်းဆောင်ပိုင်းတွေရဲ့ပုဂ္ဂိုလ်ကြီးကိစ္စကတော့ဒီညီညာဖြစ်စီမှာဘလောက်ပတ်သက်မှုရှိနေထင်ပါလိုက်ရော
အဲ့ဒါလည်းပတ်သက်မှုရရှိနေလို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲတော့ဒီညီညာကောင်းကြီးနေသူရဲ့ပုဂ္ဂိုလ်ကြီးနိုင်ငံကြီးညီမကြီးတဲ့ဒီဆောင်ရဲ့အပိုင်းကြီးရှိတယ်လို့ဆောင်းငါးမတိုင်ခင်ရတဲ့ဒီမခုအနေနဲ့ဘက်ကပြောခဲ့တာကြီးလည်းရှိရတယ်ဒီပြဿနာတွေကလည်းငဲလုံအောင်လို့တော့ထိခိုက်တာတော့မှန်ပါပဲ
အဲ့ဒီတော့ကျွန်တော်အရှိကိုမျှော်ကြည့်မယ်ဆိုရင်ပြည်တော်စုညီညာရေးအလားအတွက်အကောင်းဆုံးညီညာရေးကိုအမှန်တကယ်တိုင်းပြည်အတွက်လူကျင်တယ်ဆိုရက်သဘောနဲ့သူတို့ဆွေးနွေးဖြစ်လာအောင်အဓိကအဖြစ်ဘာတွေအတားအဆီးဖြစ်နေထင်ပါလဲခင်ဗျာဘယ်အချက်တွေကိုသူတို့ကြော်လွှားဖို့လိုပါလဲ
ပြဿနာကိုဖြစ်ရှိနေတဲ့သလိုရှိနေတာတော်တော်မူပေါင်းနဲ့ပတ်သက်ပြီးတော့ခြေကောင်းကိုသင်ပေးဖို့လိုတယ်တန်သားတွေကိုခွင့်ပြုပေးဖို့လိုတယ်တရားတွေကိုကျွန်တော်ကအနေနဲ့စူရချက်စီတမ်းလို့ဖြစ်ပြီးဒါတွေတောင်းပေးပြီးတော့လုပ်ဖို့လိုရရဒီဖက်ရတန်သားတွေဖက်ရခွင့်ပြုတာဒီအနာခိုးရပြရမျိုးမလုံးနိုင်မချင်းကတော့ဒီငယ်လူငန်းရှင်ကိုဘယ်သူလို့လို့ကျွန်တော်ကအောင်မြင်ဖို့ကတော့ခက်ခဲလိမ့်မယ်လို့ကျွန်တော်က
တော်ရရှိမှခင်ဗျာပြည်တွင်းစစ်တမ်းကြောင့်အသက်လူထွက်ပြေးရတာချစ်ခင်သူတွေနဲ့ကွေကွင်းကြရတာဆင်းရဲတွေနဲ့ရတာဆက်တဲ့ဒုက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာပြည်သူတွေဟာညီညာရေးကိုဆယ်စုနှစ်ပေါင်းများစွာတောင်းတခဲ့ကြပါတယ်ဘူပါမျိုးရတွေလည်းပဲညီညာရေးကိုမျှော်လင့်ရင်လက်တွေမခံစားပဲကွယ်လွန်သွားခဲ့ကြပါပြီ။ဒါပေမဲ့ညီညာရေးဟာတကယ်တမ်းဖြစ်မလာနိုင်တဲ့လိုက်လေဝေးလေတန်လျက်ပမာထင်အောင်ထင်မှားအရာသာဖြစ်နေသေးတယ်လို့ဆိုရင်အဆုမြင်တတ်လွန်တယ်လို့ဆိုကြင်ကြပါသလားသောရရှင်ခင်ဗျာ။ကျေးဇူးတင်ပါတယ်။
သူကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသပတေးနေ့မနေ့ခင်မှာနားဆင်နိုင်ပါလိမ့်ရှင်။အခုလာမယ့်စနေညတိုင်းရိုင်းလေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီရှင်။
ရိုးသားဒီလိုဖြစ်ပြောကြတဲ့အန်အော်ဒီကပါတီပြောခွင့်ရပုံကိုဖြစ်တူတဲကိုပဲတောင်းဝန်ပေးလိုက်ပါလေ။အခုလိုပြောခွင့်ရတူတဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့တိရှိနိုင်ခွင့်နဲ့တည်ငြိမ်ရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုံရက်တစ်ခုအဖြစ်လို့ရောမြင်နိုင်ပါသလားအခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးတော့မှာဖြစ်ပါတယ်။ VA ရဲ့ဖုန်းနံပါတ်က0939231999 ၄ email လိပ်စာက burmese@vanews.com Facebook က VA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီရေကထုတ်လွှင့်ပေးနေတဲ့ Dial Daily Line စီစဉ်တွေကအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေည Dial Daily Line မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးလူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဦးနောက်နဲ့အာယုံကျော်ဆိုင်ရာခွဲစိတ်မှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေမှာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မီလို့ဒီဘလို့ပြုပြင်ပြောင်းလဲဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်အခုလိုဆောင်ရွက်ရမှာဂျပန်နိုင်ငံအိုဆာကာတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်နေတာလဲပါဝင်ပြီးအဲ့ဒီအတွက်ဘလို့အကျိုးရလဒ်တွေဖြစ်နေပြီလဲဆိုတာစောင့်ကြည့်နေတဲ့အကြောင်းဒေါက်တာတန့်စော်ကလူလူနဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားပါတယ်ရှင
်
ုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေထဲမှာလေဖြတ်ယောဂါနဲ့အုံနောက်သွေးကြောပေါက်တဲ့ယောဂါတွေကိုခံစားကြရတဲ့အခါနာတာရှိယောဂါအဖြစ်ရောက်ရှိသွားကြတဲ့သူတွေရှိသလိုအသက်တည်ဆုံးသွားကြတာမျိုးတွေကိုလည်းတွေ့မြင်နေကြရပါတယ်စေဝါနဲ့ကုတုံးတွေတဖြည်းဖြည်းတိုးတက်ကောင်းမလာနေတာကြောင့်အခုအခါမှာတော့လေဖြတ်တဲ့အချိန်ကနေစပြီး6နာရီကနေ8နာရီအတွင်းမှာဆေးရုံကိုရောက်အောင်ခေါ်သွားနိုင်ရမယ်ဆိုရင်ပကတိဒီပါပြန်ကောင်းသွားအောင်ကုသမှုတွေပြုလုပ်နိုင်နေပြီဖြစ်တယ်လို့စီးနဲ့ကြောက်ခက်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူပမောခဒေါက်တာဦးခင်ထွန်းကပြောပါတယ်
အဲ့တော့ကျွန်တော်ဒီလူတို့ပြောကြားနေတာတော့ဟိုးရင်တော့ဆိုလို့ရှိရင်ပေါ့လေကျွန်တော်လေဖြတ်တော့လေဖြတ်တဲ့နော်ရအလိုဦးတော်သေးရောပေါက်သွားတယ်ဆိုရင်အိမ်မှာပဲဟဲ့လားလူပဲနေရတော့မှဒီလိုပဲယောဂခံစားပြုံးမှတခါကြအသက်ဆုံးမှတည်းရှိပါတယ်အခုကဲ့တော့အလိုမျိုးပဲနဲ့ကျွန်တော်တို့အချိန်မီပေါ့လေဟဲ့လားဟဲ့လားလေးပြတ်သွားတယ်တစ်ခုပြတ်သွားတယ်6နာရီ7နာရီအတွင်းမှာစီးကိုရောင်းလုံးနေလို့ရှိရင်ဒါတွေကိုလုံးဝမကတိညီပါပြန်ကောင်းတော့လုံးဆိုင်နေတဲ့အခြေအနေရှိနေပါပြီအဲဒါတွေကိုပြည်သူလူအလုံးသိနေချင်ပါတယ်
အောင်နဲ့အောင်ကျော်ဆိုင်ရာကုသမှုပညာရည်တွေမှာတဖြည်းဖြည်းတိုးတက်ကောင်းမွန်လာနိုင်စေဖို့အတွက်ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေကနေအသိပညာနဲ့ဤပညာကူညီတွေကိုရယူဖြည့်ဆည်းပေးနေကြရအောင်ပါပါအော်နာနဲ့အောင်ကျော်ဆိုင်ရာခွဲစိတ်မှုပညာရပ်ကိုမြှင့်တင်တဲ့လုံဆောင်ချက်တစ်ခုအနေနဲ့ဂျပန်နိုင်ငံအိုဆာကာယူနီဗာစီတီနဲ့ပူးပေါင်းပြီး Neurosurgery Service တွေကိုလုံဆောင်နိုင်ဖို့စီစဉ်ဆောင်ရွက်လျက်ရှိတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနမှဖြစ်သူဒေါက်တာဦးထွန်းမြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒါကတော့ Private Public Partnership ပေါ့နော်ဒီဥစ္စာကျွန်တော်တို့ဟိုကျွန်တော်ရဲ့စီမံချက်အများပြားတွေတစ်ခုပါပဲကျွန်တော် Public ဘက်မှာဆိုလို့ရှိရင်တော့ကျွန်တော်တို့စီတက်ကတူတက်ပေါ့နော် private ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ Pan Lai Silong Hospital ပေါ့အဲ့ဒါကနေပြီးတော့ကျွန်တော်တို့ဟိုဘက်က Osaka City University နဲ့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ဒီ Neurosurgeon ပေါ့လေနော် Professor Uhaka နော်သူတို့နဲ့ကျွန်တော်တို့ဒါပေါင်းပြီးတော့ဟိုစင်ဒီပွဲကျင်းပတာပါပဲဒီဥစ္စာကတော့ကျွန်တော်တို့အတွက်နမူနာပါပဲကျွန်တော်တို့ဒါအတွက်မှန်းထားတာတော့ကျွန်တော်တို့ရဲ့အုံနောက်နဲ့အာယုံကျော်ခွဲစိတ်ကူပညာဒီဥစ္စာတွေကျွန်တော်တို့ scale တွေပေါ့လေ nordic တွေအားလုံးတက်လာမယ်နောက် globally ကျွန်တော်တို့ technology တွေလည်းကျွန်တော်တို့ရလာမယ်ဒီဥစ္စာတွေမှန်းပြီးဒါကိုဆောင်ရွက်ကြတာလည်းဖြစ်ပါတယ်
အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေကိုခွဲစိတ်ကုသမှုပြုလုပ်ခြင်းဟာအသက်အန္တရာယ်နဲ့အလွန်နီးကပ်တဲ့ကုသမှုနည်းလမ်းတွေဖြစ်ပါတယ်။အရင်ကတည်ဆုံးမှုရာခိုင်နှုန်းတွေများခဲ့တဲ့ဆိုပေမဲ့အခုခါမှာတော့အုံနောက်နဲ့အောင်ကျော်ခွဲစိတ်ကုသနိုင်တဲ့ယောဂါအမျိုးအစားအရေအတွက်တွေများလာနေပြီးအသက်တည်ဆုံးမှုတွေလည်းလျော့ကျလာနေတယ်လို့ပမောခဒေါက်တာဦးခင်ထွန်းကပြောပါတယ်
။အဲ့ဒါကကျွန်တော်တို့ဟိုအရင်တော့ဆိုလို့ရှိရင်ပေါ့လေကျွန်တော်တို့ဒီအုံနောက်နဲ့အောင်ကျော်ခွဲတဲ့ဆိုလို့ရှိရင်ဒါဒီ modality ပေါ့လေဒီနှုံးတွေဝင်များတယ်ပြည့်တယ်ဆိုအခုတော့တော်တော်လေးကစိတ်ဖြစ်လာတယ်စိတ်ဖြစ်လာပြီးပုံမှန်အရင်တော့ကျွန်တော်တို့တိကျတဲ့အရာမှုတွေတော့ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးတော်တော်များများကိုကုသလာနေတယ်နော်ဒီကျွန်တော်တို့ဒီအုံတော့မှဖြစ်တဲ့ကျူမာစီနော်ဒီကင်ဆာရောဂါတွေပါလေအစနော်တော်တော်လေးကုသလာနေတာလေနောက်တစ်ခါကျွန်တော်တို့လေးပြတာပေါ့လေလေးပြတာအုံတော့ထဲကသွေးကြောပေါက်သွားတယ်သွေးကြောပိတ်သွားဒါတွေကိုပါကုသနိုင်တဲ့အခြေအနေတွေကိုရောက်လာပါပြီ
အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တည်ဆောက်မှုတွေအများကြီးလှုံ့ဆော်နေတယ်လို့လည်းသိရပါတယ်။အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တည်ဆောက်နေမှုမှာငွေအားနဲ့လူအင်အားတွေကိုအများကြီးအသုံးပြုဖို့လိုအပ်တာကြောင့်ပုဂ္ဂလိကစေယုံတွေကပါဝိုင်းဝန်းကူညီလှုံ့ဆော်ကြမယ်ဆိုရင်ပိုပြီးအကျိုးရှိနိုင်တယ်လို့ပလိုင်စီလုံးစေယုံမှဒါရိုက်တာတူဦးဖြစ်သူဒေါက်တာတော်အောင်မရှိန်ကအခုလိုပြောပါတယ်။
ဒီမှာလည်း neurosurgery department ကသူတို့တွေလည်းဒီအများကြီး expansion နဲ့လုပ်နေစီယုံတက်တည်ဆောင်ဖို့တွေလည်းလုပ်တယ်။ဒါပေမဲ့လည်းဟိုလူနာတွေကလည်းရံများတဲ့အခါကျတော့ဟိုကျမတို့ဘက်က public ရော private ရောပေါင်းပြီးလုပ်လို့ရှိရင်တော့လူနာတွေအတွက်ပိုပြီးကောင်းတာပေါ့နော်။နောက်တစ်ခုကနှီးပညာတွေကလည်းတကဘာလုံးမှတိုးတက်လာနေတယ်။ဟိုကဂျပန်ဆိုရင်လည်းအရန်တိုးတက်တဲ့နှီးပညာတွေရှိလာတယ်။အဲ့တော့နှီးပညာတွေဖလှယ်ခြင်းအားဖြင့်ကျမတို့ဒီမှာရှိတဲ့ဒီ professional development တွေလည်းရမယ်။လူနာတွေအတွက်လည်းကောင်းမွန်တဲ့ service တွေရလာနိုင်တာပေါ့နော်
။အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မြှောက်ပြုပြင်ပြောင်းလဲဆောင်ရွက်တဲ့နေရာမှာဂျပန်နိုင်ငံအိုဆာကာ University နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်မှုဟာလည်းတစ်ခုပါဝင်ဖြစ်ပြီးအချိုးကျစုရလတ်တွေကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းဆိုစီစဉ်ထုတ်လင်းပေးနေတဲ့လူလူကြမ်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းနဲ့ကြာသာပတိနေ့မနက်ခင်းစီစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ရှိနေပေမဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဆက်ကျင်းပသွားမှာဖြစ်ပြီးတော့သူတို့မှာဒုတိယအဆီဇင်မရှိဘူးဆိုပြီးတော့ပြိုင်ပွဲအဆီဇင်သူတွေဘက်ကပြောလိုက်ပါတယ်ရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလမဲမာရီယာရှာရာပိုဗာကတော့တင်နစ်ပြိုင်ပွဲတွေကနေအနားယူလိုက်ပါပြီတရုတ်နိုင်ငံကအိုလံပစ်ရေကူးချန်ပီယံကိုတားမြစ်ဆေးသုံးဆွဲတာကြောင့်ဆိုပြီးတော့ပြိုင်ပွဲကနေရှစ်နှစ်ထုတ်ပယ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့ဥရောပတဝန်းကဘောလုံးသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြားဒီနေ့ပရီးမီယာလိဂ်ဘောလုံးရာသီမှာဇယားထိတ်ကအနေရှုံးဝဲမရှိပြေးနေတဲ့လီဗာပူးအသင်းကတော့ဒီတစ်ပတ်မှာအရှုံးနဲ့ပြန်ဆိုင်လိုက်ရပါတယ်ဝေါ့တ်ဖို့နဲ့လီဗာပူးတို့အခုတစ်ပတ်မှာကစားကြတာမှာဝေါ့တ်ဖို့ကလီဗာပူးကို၃ဂိုးကိုမရှိနဲ့ပြပြသွားသားနိုင်ပြီးတော့လီဗာပူးအသင်းမမျော်လင့်ပဲနဲ့ဒီရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်ဒီဘောလုံးရာသီမှာပထမဆုံးရှုံးလိုက်တာနဲ့ပတ်သက်ပြီးလေဝူနီးပြယာဂင်ကလော့ကတော့
we had not enough chances we didn't create enough and that's what leads then to a defeat
ကျွန်တော်တို့ဂိုးသွင်းမှုအခွင့်အရေးတိတ်မရခဲ့ပါဘူးအဲဒါကြောင့်ရှုံးသွားတာပါဘောလုံးပွဲဆိုတာဒီလိုပါပဲအရင်ပွဲတွေကနိုင်လို့ဒီပွဲနိုင်မယ်လို့တွက်လို့မရပါဘူးဝက်ဖို့အတင်းကဒီကနေ့ကျွန်တော်တို့ထက်ပိုကောင်းတယ်လို့ပဲဝန်ခံရမှာပါဒီတော့မှာအင်္ဂလန်လိဂ်ဖလားလို့ခေါ်တဲ့ကာရာဘောဖလားဖိုင်နယ်ကိုလည်းကစားခဲ့ပြီးတော့မန်စီးတီးအသင်းဖိုဆွဲသွားပါတယ်မန်စီးတီးနဲ့အက်စတန်ဗီလာတို့ဝမ်ဘလေးမှာတနင်္ဂနွေနေ့ကကစားကြတာမှာမန်စီးတီးကငကိုးတကိုးနဲ့နိုင်သွားတာပါမန်စီးတီးအတွက်ဂိုးတွေကိုတော့အဂွေရိုးနဲ့ရိုဒီရိုးကတကိုးစီသွင်းပေးခဲ့တာပါမန်စီးတီးဟာဒီပွဲနိုင်လိုက်တဲ့အတွက်လိဂ်ဖလားကိုလည်း3နှစ်သက်တိုက်ရသွားခဲ့ပါတယ်ခင်ဗျာစပိန်လာလီဂါဘက်မှာတော့ရီယယ်မက်ဒရစ်ကဘာစလိုနာကိုအနိုင်ရပြီးတော့မပေးစရာထိတ်ကိုတက်သွားပါတယ်။အယ်ကလာစီကိုလို့ခေါ်တဲ့ရီယယ်မက်ဒရစ်နဲ့ဘာစလိုနာတို့ရဲ့လာလီဂါပွဲစဉ်ကိုရီယယ်အသင်းရဲ့ဘာနာဘိုခွင်းမှာဒီဘက်ကစားခဲ့ပြီးတော့ရီယယ်မက်ဒရစ်ကဘာစလိုနာကို၂ဂိုးခုမရှိနဲ့နိုင်သွားပါတယ်။ရီယယ်အတွက်ဂိုးတွေကိုတော့ဗီနီရှက်စ်ဂျူနီယာနဲ့မာရီယာနိုတို့ကဒုတိယပိုင်းမှာတင်းခဲ့ကြတာပါ။ဒီဘက်မှာဘာစလိုနာအသင်းဟာဂိုးသွင်းခွင့်တွေအတော်များများရခဲ့ပြီးမဲ့လဲအဲ့ဒီဂိုးသွင်းခွင့်တွေကိုအပိုင်အသုံးမချနိုင်ခဲ့တဲ့အတွက်နောက်ဆုံးမှာရီယယ်ကငကိုသွင်းပြီးတော့ရီယယ်မက်ဒရစ်အသင်းနိုင်ရရှိသွားတာဖြစ်ပါတယ်ခင်ဗျာကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာဘောလုံးပွဲတွေကိုလိုအပ်ရင်ရွှေ့ဆိုင်မယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကပြောလိုက်ပါတယ် FIFA ရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံမှာအစိုးရကနေပြီးတော့လူပေါင်း1000ကျော်တဲ့အခမ်းအနားတွေမလုပ်ဖို့တားမြစ်လိုက်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ကပွဲစဉ်တချို့ကိုရွှေ့ဆိုင်လိုက်ပြီးတော့အီတလီနိုင်ငံမှာဆိုရင်လည်း Juventus နဲ့ Inter Milan ပွဲအပါအဝင်စီးရီးပွဲစဉ်5ပွဲကိုမေလ23ရက်နေ့ကိုရွှေ့ဆိုင်းလိုက်ပါတယ်ဖီဖာဥက္ကဋ္ဌ Infantino ကတော့ဘောလုံးပွဲတွေထက်လူတွေရဲ့ကျန်းမာရေးကကိုအရေးကြီးတဲ့အတွက်အချိန်လေးကိုစောင့်ကြည့်နေကြောင်းနဲ့လိုအပ်ရင်ပွဲစဉ်ရွှေ့တာမျိုးပြိဿတ်မပါဘဲကစားတာမျိုးတွေလောက်ကောင်းလောက်သွားမယ်ဆိုပြီးတော့ Belfast မြို့မှာပြောဆိုခဲ့ပါတယ်တစ်ဆက်တည်းမှာပဲဘောလုံးပွဲရဲ့လူချင်မောဥတွေတွေကိုပြန်သုံးသပ်သွားမှာဖြစ်တယ်လို့ဖီဖာဥက္ကဋ္ဌ Infantino ကဖေဖော်ဝါရီလ29ရက်နေ့ကကျင်းပခဲ့တဲ့ဒီဘောလုံးစီမင်းစီကဥတွေတွေကိုရေးဆွဲပေးနေတဲ့နိုင်ငံတကာဘောလုံးအဖွဲ့ချုပ်ဘုတ်ဖွဲ့ ISAB အစည်းအဝေးမှာပြောကြားလိုက်ပါတယ
် Fostering attacking football always has to guide us and
အခုလိုပြန်ပြီးသုံးသပ်ဖို့လိုရတာကတိုက်စစ်ဦးစားပေးခြင်းနဲ့စိတ်ဓာတ်တွေပို့ပြီးတော့ဖြစ်လာအောင်လုပ်ပ
ါ ISAB အနေနဲ့လာမယ့်ဆန္ဒလာတဲ့မှာအစိုးပြုလာတဲ့ဥတွေတွေကိုတိုင်ပင်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါပြင်ခေါင်းချင်းတိုက်မိပြီးတော့ဥကောင်းတန်ရတဲ့ကစားသမားတွေအတွက်လူစားလဲခွင့်ပေးဖို့ကိစ္စကိုဆန်းသက်သွားဖို့လည်းရှိနေတယ်လို့ဆိုပါတယ်တကယ်လို့ခေါင်းချင်းတိုက်ပြီးလို့ဥကောင်းတန်ရသွားတဲ့သူတွေကိုပုံမှန်ပွဲကစားစဉ်တွင်လူစားလဲခွင့်၃ယောက်ပေးတာနဲ့မဆိုင်ဘဲနဲ့နောက်ထပ်၁ယောက်ထပ်ပြီးတော့လူစားလဲခွင့်ပေးဖို့အတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်တင်နစ်သတင်းတွေမှာတော့ရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလမဲမာရီယာရှာရာပိုဗာဟာတင်နစ်ကစားတာကနေအနားယူလိုက်ပြီးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်မှာခြေညာလိုက်ပါတယ်အသက်32နှစ်ရှိဖြစ်တဲ့ရှာရာပိုဗာဟာသူ့အနေနဲ့နိုင်ငံခြားအခုလိုအနားယူလိုက်တာဖြစ်တယ်ဆိုပြီးတော့ကမ္ဘာကျော် Vogue နဲ့ Vanity Magazine တွေမှာခြေညာခဲ့တာပါရှာရာပိုဗာဟာ Grand Slam ပြိုင်ပွဲ၄ခုစလုံးကိုပိုဆွဲခဲ့ပြီးတော့ပြင်သစ် Open ကို၂ချိန်ကျန်တဲ့ Wimbledon Australian Open နဲ့ American Open တွေကို၂ချိန်စီရပြီးတော့စုစုပေါင်း5ကြိမ်ပိုဆွဲခဲ့တာဖြစ်ပါတယ်ရှာရာပိုဗာဟာ Grand Slam ဆုဖလား5ကြိမ်ပါဝင်စုစုပေါင်းဆုဖလား36ကြိမ်နိုင်ရခဲ့တာပါ2016ခုနှစ်တုန်းကတော့ရှာရာပိုဗာကိုတားမြစ်ဆေးသုံးဆွဲတဲ့ဆိုပြီးတော့15လကြာတင်နစ်ကစားတာကနေပိတ်ပင်ခဲ့ပါတယ်ရှာရာပိုဗာကတော့ဒီဆေးဟာသူ့ကျန်းမာရေးအတွက်ငငယ်ကလေးကတောက်ခဲ့ရတဲ့ဆေးဖြစ်ပြီးတားမြစ်ဆေးဖြစ်သတ်မှတ်ထားတာကိုမသိခဲ့ဘူးဆိုပြီးတော့အဲဒီတုန်းကပြောခဲ့ပါတယ်
အခုလိုသူအနားယူလိုက်တဲ့အတွက်ပြီးခဲ့တဲ့ Australian Open Tennis ဂျိုင်ပွဲဟာသူမှနောက်ဆုံးကစားခဲ့တဲ့ Tennis ဂျိုင်ပွဲလည်းဖြစ်ပါတယ်ခင်ဗျာ ရုပ်နိုင်ငံကအိုလံပစ်နဲ့ကမ္ဘာရေကူးချန်ပီယံဆွန်ယန်းကိုရေကူးပြိုင်ပွဲတွေကနေ၈နှစ်ပိတ်ပင်လိုက်ပါတယ်။သူဟာပြိုင်ပွဲကစားနေတဲ့အတွင်းမှာမဟုတ်ပဲပြိုင်ပွဲပြင်မှာအချိန်မှာတားမြစ်ဆေး၃မတုံးဆိုတာကိုစစ်ဆေးဖို့ပြက်ကွက်ခဲ့တာကြောင့်နိုင်ငံတကာပြိုင်ပွဲတွေကနေ၈နှစ်ထုတ်ပယ်လိုက်တာဖြစ်တယ်ဆိုပြီးတော့ CAS အားကစားဆိုင်ရာခုံရုံးကတောက်ချနေမှာပြောလိုက်ပါတယ်။တန28နှစ်ရှိဖြစ်တဲ့ဆွန်ယန်းဟာလန်ဒန်အိုလံပစ်ပြိုင်ပွဲမှာရှီရစိတ်နှစ်ခု၊ရီယိုအိုလံပစ်ပြိုင်ပွဲမှာရှီရစိတ်တစ်ခုရခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ထိပ်တန်းအားကစားသမားတစ်ယောက်လည်းဖြစ်ပါရခင်ဗျာရုရှားနိုင်ငံကိုအိုလံပစ်နဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေကနေ၄နှစ်ပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံဘက်ကအယူခံကိုဧပြီလမကုန်ခင်အထိကြားနာသွားမှာမဟုတ်ဘူးဆိုပြီးတော့အားကစားဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းပေးနေတဲ့ခုံရုံး CAS ကကြာသပတေးနေ့မှာပြောလိုက်ပါတယ်ဒါပြင်အဒီကြားနာမှုတွေကိုလည်းအများပြည်သူအနေနဲ့ကြားနာခွင့်ရမှာမဟုတ်ပဲကပိတ်ဆက်ဆေးသွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်2020တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေကတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့လည်းသူတို့မှာဒုတိယစီစဉ်မရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်ပြိုင်ပွဲကျင်းပဖို့အတွက်၅လသာလိုတော့တဲ့အချိန်မှာတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကဂျပန်နိုင်ငံပါဝင်ကမ္ဘာတစ်ဝန်းကနေရာတချို့မှာပါကူးစက်ပြန့်နှံ့လာနေတဲ့အတွက်စိုးရိမ်မှုတွေရှိနေပေမဲ့လည်းသူတို့အနေနဲ့ပြိုင်ပွဲကိုငိုစီစဉ်အတိုင်းဖြစ်အောင်ဆက်လုပ်ဆောင်နေပြီးတော့နောက်ထပ်စီစဉ်တစ်ခုမရှိဘူးဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကပြောလိုက်ပါတယ်တိုကျိုလမ်းမပြိုင်ပွဲအတွက်ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ12ဘီလီယံယင်းနှိမ့်မြှုပ်နှံထားတာဖြစ်ပါတယ်။နိုင်ငံကအိုလံပစ်ကော်မတီအနေနဲ့ကတော့ငွေမူလအစီအစဉ်တွေအတိုင်းဆက်လုပ်သွားဖို့တနိဋ္ဌာန်ချမှတ်ထားတယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်စ်ဘတ်ကပြောကြားလိုက်တယ်ဆိုတာပြောကြားနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
9/9 season ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြပြချင်းည10:00ကနေ11:00အထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။မနေ့ဖန်ကြာတာပရိနေမနေ့ဖန်မှာတော့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်လူလူနဲ့ကျမ်းမာရေးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါရရှင်။အခုဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ညောင်မျိုးတော်ဟောဘီလီယံနာတရေကြီးမိုက်ကယ်ဘလူးမ်ဘတ်ကဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးချယ်ပွဲတွေကနေနှုတ်ထွက်သွားပါပြီ။စူပါတူးစဒေးပြည်နယ်14ခုအကျိုးရွေးချယ်ပွဲတွေမှာအခြေအနေမလှဖြစ်ခဲ့ပြီးတဲ့နောက်မစ္စတာဘလူးမ်ဘတ်အခုလိုနှုတ်ထွက်သွားတာဖြစ်ပြီးလက်ရှိမှာထိတ်ရောက်နေတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံမယ်လို့ကြေညာပါတယ်။စူပါတူးစဒေးရွေးချယ်ပွဲတွေမှာတော့ဒုသမရဟောင်းဂျိုးဘိုင်ဒန်ကပြည်နယ်အများစုမှာနိုင်ရပါတယ်။ဗမွန်ပြည်နယ်ထက်လက်တော်မတ်ဘာနီဆန်ဒါစ်ကသူ့ရဲ့မဲဆန္ဒနဲ့ဗမွန်အပါအဝင်ပြည်နယ်၄ခုမှာနိုင်ရပါတယ်။မဆာဆူးဆက်ပြည်နယ်ထက်လက်တော်မတ်အဲလစ်ဘက်ဝါရန်ကတော့သူ့ရဲ့မဲဆန္ဒနေမှာတော့မှအနိုင်မရခဲ့ပါဘူး။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်တိုးလာပြီးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူမြို့မှာလူနာ1000ကျော်စီးရုံကဒင်မလောက်တဲ့အတွက်ကဒင်လို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးစက်ပြန့်နှံ့မှုကိုထိန်းနိုင်မှုအယုံဆိုင်လုပ်နေပါတယ်။နိုင်ငံကလေးမှာဗိုင်းရပ်စ်ပိုးကူးစက်သူတွေပြေးတိုးလာနေရောမကကူးစက်မှုရှိတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေမှာပါပိုးကူးစက်နေတာပါ။အီတလီကျောင်းတွေတက္ကသိုလ်တွေကိုမတ်လလည်းအထိပိတ်ထားဖို့စဉ်းစားနေတယ်လို့အဆိုရကဒီကနေ့ကြေညာပါတယ်။ဒီတဲ့နိုင်ငံမှာလည်းတရက်ထဲမှာရောဂါပိုးကူးစက်သူ35ယောက်ရှိခဲ့ပြီးစုစုပေါင်း85ယောက်ရောဂါပိုးကူးစက်ခံထားရပါပြီ။ဆီးရီးယားမှာလူသားစာနယ်မှုဆိုင်ရာအကူအညီရမုံငွေဒေါ်လာ108သန်းအမေရိကန်ကထပ်ပေးမဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးကယ်လီခရက်ဖ်ကကြေညာပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းတိုက်ပွဲတွေကြောင်းဝိဆုထပ်ပြရသူကတပန်းဒီပါရှိနေပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေကသူတို့အဆိုအပြင်တာလီဘန်တွေကိုခုခံတိုက်ခိုက်ခဲ့ပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးညီညွတ်ရေးသဘောတူညီလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်ပုံဆက်စကားပြောပြီးနိုင်ငံပိုင်းအတွက်မှာပဲတိုက်ပွဲဖြစ်တာပါခင်ဗျာ။
ပေါ်ရူးနေညာပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသစဉ်အောင်ဖြစ်ပြီးအပန်ဖန်းအင်ဂျင်နီယာကတော့ Dexter Windurat ဖြစ်ပါတယ်ရှင်။မနေ့ကကြာသပတေးနေ့မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို line to meter 24 40 50 VOE ရဲ့ Facebook စာမျက်နှာ VOE Burmese News Group ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE ရှင်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.